ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကိုနောက်ပိုင်းတက်တော်တဲ့အချိန်တစ်ခုမှာဖမ်းဆီးအကျဉ်းချခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးမယ်လို့စစ်ကောင်စီအကြီးအကဲကပြောကြားခဲ့တယ်လို့ကုလသမဂ္ဂကပြောတဲ့အကြောင်း AP သတင်းမှာရေးပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ဗိုလ်ထုနီကနေပြည်တော်မှာတွေ့ဆုံစဉ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအဲ့ဒီလိုပြောကြားခဲ့တာလို့အတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟက်ကမနေ့ကြာတာပရိနိကပြောတာကိုကိုကပီ AP သတင်းမှာရေးတာပါ။တတလောအချိန်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ကြမ်းမာရေးနဲ့နေမှုထမှုကိစ္စတွေကိုကြည့်ရှုစောင့်ကြပ်သွားမယ်လို့စစ်ကောင်စီဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်အထူးကိုယ်စားလှယ်နော်လင်းဟေဇာဟာဩဂုတ်လ18ရက်ကနေ17ရက်နေ့ထိမြန်မာနိုင်ငံကိုနေရက်ကြာတော့ရောက်ခဲ့ပေမဲ့အချင်းကြနေတဲ့တောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့သလိုစစ်ကောင်စီတာဝန်ရှိသူတွေကလွဲလို့ပြည်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေအပါအဝင်တခြားအင်အားစုတွေနဲ့တွေ့ဆုံခွင့်မရခဲ့ပါဘူးခီးစဉ်ပထမနေ့ဖြစ်တဲ့ဗိုလ်ထုနေ့ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးမနေ့ကမြန်မာနိုင်ငံကပြန်မထွက်ခင်မှာတော့စစ်ကောင်စီငင်းကြံရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းပဋိပက္ခဖြစ်နေတဲ့နေရာတွေမှာစာနာမှုဆိုင်ရာအကူအညီတွေပို့ပေးရေးနဲ့အဲ့ဒီလုပ်ငန်းစဉ်တွေအတွက်အထူးကိုယ်စားလှယ်နဲ့နှစ်ဖက်အနီးကပူးပေါင်းဆောင်ရွက်ရေးတို့အတွက်ဆွေးနွေးပြခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ်ခင်ဗျာ။